အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပること့စ်ကူးစက်ခံသူအရေအတွက်ဟာအခုဆိုရင်6သိန်းကျော်သွားခဲ့ဖြစ်ပါတယ်။ဗိုင်းရပ်ရှိမရှိစမ်းသပ်စစ်ဆေးတာတွေကိုတိုးလှုပ်လာနေသလိုကူးစက်ခံသူအရေအတွက်ဟာလည်းတိုးလာနေပြီးတော့ပြီးခဲ့တဲ့24နှစ်တွင်ဗိုင်းရပ်ကူးစက်ခံသူအရေအတွက်ဟာနောက်ထပ် 19,000 ကျော်ရှိခဲ့ပါတယ်။ဒါကြောင့်ပြီးခဲ့တဲ့4ရက်အတွင်းမှာအိန္ဒိယမှာဗိုင်းရပ်ကူးစက်ခံသူအရေအတွက်ဟာ3သိန်းနီးပါးလောက်ထိဖြစ်ခဲ့တာပါ။အခုချိန်ထိတော့ဗိုင်းရပ်ကြောင့်သေဆုံးသူ 18,000 ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဗိုင်းရပ်ကူးစက်ခံရသူ60ရာခိုင်နှုန်းဟာမဟာရာရှထရာတမီနာဒူနဲ့ညူဒယ်လီမြို့နားတစ်ဝိုက်ကဖြစ်တယ်လို့ပြောပါရယ်။ပိုးကူးစက်သူ 1,300 ကျော်နဲ့သေဆုံးသူ4ယောက်သာရှိတဲ့နောက်ဖက်ချမ်းကဂိုဟာပြည်နယ်မှာတော့ပြည်နယ်ဆိုရကဟိုတယ်250ကိုပြန်ဖွင့်ဝင်ပေးလိုက်ပါရယ်။ခီးသွားတဲ့အနေနဲ့ဗိုင်းရပ်ကင်းရှင်းကြောင်းဆေးလက်မပြဖို့လိုသလိုမပြနိုင်တဲ့သူတွေအနေနဲ့ရောက်တဲ့အချိန်မှာဆေးဆေးရမယ်လို့လည်းပြောပါရယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမြို့မှာတော့ဗိုင်းရပ်ကူးစက်မှုတွေတိုးလာနေသလို Northern Territory ပြည်နယ်မှာလည်း3လအတွင်းပထမဆုံးဗိုင်းရပ်ကူးစက်ခံရသူတူတွေ့ရှိခဲ့ပါတယ်။အဲလူဟာပြည်ပကနေပြန်လာပြီးဗိုင်းရပ်ကူးစက်မှုတွေမြင့်တက်နေတဲ့မဲလ်ဘုန်းမြို့မှာနေခဲ့တာပါ။ဒါပေမဲ့မြန်မာကူးစက်ခံရတယ်ဆိုတာကိုတော့ပြည်နယ်ကျန်းမာရေးဝန်ကြီးကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။မဲလ်ဘုန်းမြို့ကအခုနောက်ဆုံးကူးစက်သူ89ယောက်ထဲကအများစုဟာစင်ကြယ်ဘုံရက်ကဖြစ်ပြီးတော့အဲ့နေရာတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစပြီးတော့တလအပြင်းမထွက်ကြဖို့အမိန့်ထုတ်လိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကာကွယ်ရေးသုံးစည်းအမေရိကန်ဒေါ်လာ360ကိုကိုဗစ် -19 ရောဂါကာကွယ်ရေးအတွက်လွှဲပြောင်းပေးလိုက်တယ်လို့ကာကွယ်ရေးဝန်ကြီးဒယ်ဖင်လော်ရန်ဇာနာကပြောလိုက်ပါတယ်။ဒါပြင်ခင်မီတိုးတက်တဲ့တမတော်ဖြစ်အောင်လုပ်ဖို့စီမံကိန်းတွေကိုလည်း3နှစ်ရပ်ဆိုင်းထားလိုက်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ခင်ဗျာ။